ေးလေပိုင်းဒေတာအကျုံးဝင်တဲ့အမေရိကန်ဗဟိုကုတ်ကဲရေးဒေတာကိုလေရင်တင်သမော့အုပ်စုနဲ့လေကြောင်းတိုက်ခိုက်ရေးတပ်ဖွဲ့ကိုအမေရိကန်ကဆေးလျှော့ခဲ့ပါတယ်။အန်ဒီယားဖြစ်လောက်တဲ့အခြေအနေမျိုးတွေအီရန်ဘက်ကလုပ်တာကိုတုံ့ပြန်တဲ့အနေနဲ့အခုလိုဆေးလွှတ်တာဖြစ်တယ်လို့အမေရိကန်မျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်ဒန်ကထုတ်ပြန်ကြေညာချက်ထဲမှာပြောထားပါတယ်။အမေရိကန်ရဲ့အကျိုးစီးပွားနဲ့အမေရိကန်မဟာမိတ်တွေအပေါ်တိုက်ခိုက်မှုမှန်သမျှကိုမစုံမနစ်အင်အားနဲ့တုံ့ပြန်သွားမယ်ဆိုတာပြသလိုက်တာဖြစ်တယ်လို့တနင်္ဂနွေနေ့ကထုတ်ပြန်တဲ့ဂျွန်ဘိုလ်တန်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ကအီရန်နဲ့စစ်ဖြစ်အောင်လုပ်နေတာမဟုတ်ပေမဲ့အီရန်ဘက်ကတိုက်ခိုက်မှုမှန်သမျှကိုတုံ့ပြန်ဖို့အပြည့်အဝပြင်ဆင်ထားတာဖြစ်တယ်လို့လည်းဆိုပါတယ်။အီရန်ဘက်ကဘလို့ချင်းချောက်ရန်တွေရှိနေတယ်ဆိုတာကိုတော့ Trump အစိုးရဘက်ကအသေးစိတ်ပြောကြားခြင်းမရှိပါဘူး။အမေရိကန်စိတ်ကန်းကနေAbraham Lincoln ကထွက်ခွာသွားကြတဲ့အချိန်မှာအမေရိကန်လေရင်တင်သင်္ဘော USS Abraham Lincoln အပြင်တိုက်ခိုက်ရေးအဖွဲ့မှတိုက်ချက်လေရင်တွေ၊ရဟတ်ယာဉ်တွေ၊ဖြတ်သင်္ဘောတွေနဲ့ရေတပ်တပ်ဖွဲ့ဝင်6000ကျော်ပါဝင်သွားပါတယ်။အခုလိုစစ်အင်အားအများအပြားဆေးလွှတ်ရလောက်အောင်ဘလို့အကြောင်းရှိတယ်လဲဆိုတာကိုနိုင်ငံသားရေးဝန်ကြီး Mike Pompeo ရဲ့ဥရောပခီးစဉ်မှာသတင်းတောက်တွေကမေးခဲ့ပြီးနဲ့ပြောကြားခြင်းမရှိပဲဒီလိုမျိုးဆေးလွှတ်ဖို့အမေရိကန်ဘက်ကစဉ်းစားနေကြတာနည်းနည်းကြားခဲ့ပြီးဖြစ်တဲ့အကြောင်းနဲ့အီရန်ရဲ့လုပ်ရက်တွေအပေါ်ဘလို့လက်တုံ့ပြန်မယ်ဆိုတာအီရန်ကိုပြက်ပြက်သားသားပြသဖို့အမေရိကန်အစိုးရမှခိုင်မာတဲ့အကြောင်းကိုရှိတယ်လို့သာဖြေကြားသွားခဲ့ပါတယ်။